ဆော်ရီအာရေဗျနိုင်ငံကအစင်းမြင့်တော်ဝင်မိသားစုဝင်၃ဦးကိုဆော်ရီတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။အဲဒီ၃ဦးကတော့ဘရက်ညီတော်အငယ်ဆုံးဖြစ်တဲ့မင်သားအာမက်ဘင်အဗ်ဒူလာဇစ်အရှိဇာမင်သားဟောင်းလက်ဖြစ်ပြည်ထောင်စုဝန်ကြီးလက်ဖြစ်တဲ့မိုဟာမက်ဘင်နိုင်ယက်နဲ့သူတို့နဲ့တဝမ်ခွဲမောင်နှမတော်ဆက်သူမင်သားနာဝက်ဘင်နိုင်ယက်တို့ဖြစ်ပါတယ်။သူတို့ထဲကနေရောက်ကိုတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုထားတယ်လို့သတင်းတွေကဖော်ပြပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ဆော်ရီတာဝန်ရှိသူတွေရဲ့မှတ်ချက်ပြီးပြောဆိုချက်တော့ထွက်မလာသေးပါဘူး။ဆော်မန် PNG ရဲ့တားတော်ဖြစ်တဲ့အိရှစ်ဆန်မင်သားမိုဟာမက်ဘင်ဆာလ်မန်ကဖမ်းဆီးမိတ်ပေးခဲ့တယ်လို့လည်းသတင်းတွေကဖော်ပြပါတယ်။တူရကီနိုင်ငံကဆော်ဒီတန်ယုံဝါသတင်းထောက်ဂျမယ်ကာရှိုဂီကျေကျေဆက်ဆက်တပ်ဖြတ်ခံရတဲ့ဖြစ်ရမှာလဲမင်းသားမိုဟာမက်ဘင်ဆာလ်မန်မှာတာဝန်ရှိတယ်ဆိုပြီးတော့ကျေကျေပြပြယုံကြည်နေကြတာဖြစ်ပါတယ်။အဂတိလိုက်စားမှုနိုင်နေရေလှုပ်ဆောင်ခဲ့တဲ့အင်ရှီဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်က2019ခုနှစ်မှာလဲဆော်ဒီတော်ဝင်မိသားစုဝင်ယာနဲ့ချီအပြင်စီးပွားရေးသမားတွေနဲ့အစိုးရဝန်ကြီးတွေကိုရီယက်မြို့တော် Ritz-Carlton Hotel မှာဖမ်းဆီးပိတ်လောင်ခဲ့ပူပါတယ်။